တော်ရရှင်များရှင်2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးခွင့်ရှိတဲ့ရွေးကောက်ပွဲကော်မရှင်ရဲ့သတ်မှတ်ထားတဲ့ကာလအတွက်ကတော့ဒီကနေ့နိုဝင်ဘာလ9ရက်နေ့ကနောက်ဆုံးသတ်မှတ်ရက်ဖြစ်ပါတယ်။ကြိုတင်မဲပေးခွင့်ရှိတဲ့သူတွေအဆင်ပြေချောမွေ့စွာမဲပေးနိုင်ခဲ့ကြပါသလား။မဲပေးခွင့်အခွင့်အရေးဆုံးရှုံးတာမျိုးရရှိခဲ့ပါသလားစတဲ့အခြေအနေတွေကိုကျွန်မစုမုံကအစူးစီးတင်ပြပေးကြပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့2020ပြည့်နှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပချိန်မတိုင်မီအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနှစ်ကြာရင်မဲယုံမှာကိုယ်တိုင်ဆန္ဒမဲသွားမပေးနိုင်ကြတဲ့ပြည်သူတွေတက်ဆိုင်ရာရက်ွက်ကျေးရွာအုပ်စုရွေးကောက်ပွဲမဲယုံခွဲတွေမှာအောက်တိုဘာလ29ရက်နေ့ကနေစပြီးနိုဝင်ဘာလ9ရက်နေ့အထိကြိုတင်ဆန္ဒမဲပေးနိုင်ကြတယ်ဆိုတာရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားတာပါဒါကြောင့်ဒီကနေ့နိုဝင်ဘာလ9ရက်နေ့ကတော့ကြိုတင်ဆန္ဒမဲပေးခွင့်နောက်ဆုံးသတ်မှတ်ရက်ဖြစ်ပါတယ်ဒီတော့2020ရွေးကောက်ပွဲကျင်းပမယ့်ရက်မိမိတို့ရဲ့နေရာမှာပြန်ပြီးတော့မဲမပေးနိုင်တဲ့သူတွေအသက်60နဲ့အထက်အသက်အရွယ်ကြီးတဲ့သူတွေရွေးကောက်ပွဲတာဝန်ကျတဲ့သူတွေအစိုးရအဖွဲ့ဝင်အစဉ်စဉ်စားတဲ့ကြိုတင်ဆန္ဒမဲပေးခွင့်ရှိတဲ့နိုင်ငံသားတွေအတွက်ကြိုတင်ဆန္ဒမဲပေးခွင့်ရဖို့ရွေးကောက်ပွဲကော်မရှင်ဘက်ကစီစဉ်ဆောင်ရွက်ပေးမှုအခြေအနေတွေကြားမှာတော့အဆင်ပြေပြေနဲ့မဲပေးနိုင်ခဲ့တဲ့သူတွေရှိတယ်လို့မဲပေးခွင့်ဆုံးရှုံးခဲ့ရသူတွေလည်းရှိနေပါတယ်ရွှေပြောင်းလုံသားတောင်းနဲ့ချီပြီးတော့ရှိတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်ဘက်မှာတော့မိမိတို့ရဲ့အရက်ဒေသတွေမှာမဲကြံမပေးနိုင်တဲ့သူတွေအထူးသဖြင့်ကိုဗစ်ကာလ stay at home အမိန့်ထုတ်ထားတဲ့ဖားကန့်နယ်မြေထဲမှာကြိုတင်မဲပေးနိုင်ရေးဆောင်ရွက်နေတာတွေကိုတော့ဖားကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတည်ဆိုးက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။ကျွန်တော်တို့ကကြိုတင်ဆန္ဒမဲဆိုတဲ့နေရာမှာဟိုအသက်60အထက်သူတို့ဟောလုပ်ထားတဲ့ဟာတွေရှိတယ်။မဲယုံနေမှာတာဝန်ယူကြမယ်ဟိုမဲယုံမှုတို့မဲယုံမှုတို့အလုံးညုံရေးတို့နော်တော့ပြောကျွန်တော်တို့ပါတီပြန်နေခံထားတဲ့ပါတီရဲ့မဲယုံကိုယ်စားလှယ်တို့ဒါတွေကတော့ကြိုတင်ဆန္ဒမဲပေးနေကြတယ်လေဟုတ်ကဲ့။ကျွန်တော်တို့ဒီလူကြီးတွေကြတော့စောမဲကပေးပြီးပေါ့ဗျာ။ခုတည်းမနည်းရပဲဒီအစိုးရဖွဲ့ရနေလို့ကြေညာထားတာရှိပါတယ်ဗျ။အဲ့ဒါပါလဲဆိုလို့ရှိရင်ကျွန်တော်ကြီးက stay at home data ဖြစ်နေရလीအဲ့တော့တခြားကနေပြန်လာတဲ့လူတွေဖက်ကန့်လာမဲ့လူတွေတချို့ကြတော့ဖက်ကန့်နေဒီမှာကိုယ့်ကိုချင်းမိတဲ့အတွင်းကိုသွားဖို့ခက်ခဲနေတဲ့လူတွေကိုလည်းပြန်မဲပေးဖို့တဲ့အခွင့်ပြုခဲ့ဟာမျိုးတော့ရှိပါတယ်ဗျဟုတ်ကဲ့
ကျူတင်ဆန္ဒမဲပေးဖို့အခွင့်အရေးဆုံးရှုံးခဲ့တဲ့မွန်ပြည်နယ်ပေါင်မြွတ်နယ်ဘက်ကရေလုံသား1000နီးပါးရဲ့အခြေအနေကိုလည်းပြောပြပေးချင်ပါတယ်ကျူတင်မဲပေးခွင့်ရှိတဲ့နောက်ဆုံးရက်ဖြစ်တဲ့နိုဝင်ဘာလ6ရက်နဲ့နိုဝင်ဘာလ9ရက်နေ့တွေမှာကျူတင်ဆန္ဒမဲလာပေးဖို့ကော်မရှင်ဘက်ကပြောပေမဲ့ရေလုံငန်းခွင်ဖြစ်တဲ့ပင်လယ်ထဲကိုပြန်ထွက်ရမှာမို့မွန်ပြည်နယ်အလတ်ကျေးရွာနဲ့ဝဲပရံကျေးရွာကရေလုံသား1000နီးပါးမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေဖြစ်နေတာပါမိသားစုစားဝတ်နေရေးမပြေလည်တာကြောင့်ခင်မိုးနဲ့သားဖြစ်သူကကြိုတင်မဲထဲခွင့်မရပဲပင်လယ်ထွက်ပြီးအလုံးလုံးနေရပါတယ်လို့အလတ်ကျေးရွာကမမ်မီချိုကပြောပါတယ်
ကျမတို့ကတော့ကြိုတင်မဲကိုမထက်ရတော့ပေါ့နော်အခုမဲကျမတို့ကမဲထက်ပိုင်ခွင့်ဆုံးဆုံးသွားတော့စိတ်တော့မကောင်းဖြစ်တယ်ပေါ့နော်ကျမတို့ကမဲထက်ချင်တယ်ပေါ့အဲ့လိုမျိုးပေါ့ကျမတို့ယောက်ျားတွေကျမတို့သားတွေကအကုန်လုံးကရေလောက်သွားတမတဲ့ဆိုတော့သူများအလုံးလုံးတယ်ဆိုတော့သူများကလည်းပတ်ဆက်ယူထားတယ်လေဆိုစင်းနိုင်ထွက်ဆိုလဲထွက်ရတယ်ဘောအဲ့လိုပေါ့နော်အခက်ခဲဆိုတာကတော့စာဝတ်နေရေးမှလည်းစိတ်ကြီးတယ်ဟိုမဲပေးခြင်းစိတ်ရှိပေမဲ့စာဝတ်နေရေးအဆင်မပြေဘူးဆိုတော့ထွက်ရတယ်ဘောအဲ့လိုမျိုး
ဒီလိုမျိုးကြိုတင်ဆန္ဒမဲပေးခဲ့ကြသူတွေကြုံနေရတဲ့အခက်ခဲကြိုတင်ဆန္ဒမဲပေးခွင့်မရတဲ့သူတွေမဲပေးခွင့်ဆုံးရှုံးရတဲ့အခြေအနေတွေပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်လို့2020ရွေးကောက်ပွဲစောင့်ကြည့်လေ့လာသူ New Myanmar Foundation ကမမျှနန္ဒာတင်ကအခုလိုအကြံပြုပါတယ်
အဲကျွန်တော်တို့အခုကျွန်းတင်နေရတာတော့အောက်တိုဘာ29ကနေနိုဝင်ဘာ5အထိဆိုရင်ဒါအသက်60ကျော်အရွယ်ပေါ့နော်ဒါတစ်ပိုင်းပေါ့6ရက်နေ့နဲ့9ရက်နေ့မှာကြတော့ဥမာကိုယ့်ရဲ့ဒီလက္ခဏာနဲ့အတွင်းမှာပဲရှိတဲ့သူတွေအတွက်ဆိုပြီးရွေးပြောထားတယ်ပေါ့နော်ဒီလိုသားတို့ဒီမောသားတို့ကြတော့သူကဒီလမ်းညွန့်ချက်ထဲမှာဟိုဟာတရားမဖြစ်နေတဲ့အခါကျတော့ဒီပေါင်မာနေမဟုတ်ပေါ့နော်တနည်းအားဖြင့်အတိုင်းမှာဆိုလို့ရှိရင်ဒီလိုမျိုးခြေနေမျိုးလေးတွေကိုဒီကြုံရတယ်ပေါ့နော်ကျွန်တော်တို့မြင်တာကတော့ဒီကျွတ်တင်မဲနဲ့ပတ်သက်ပြီးတော့ဒီတရားရဲ့ procedure တစ်ခုပေါ့နော်ဒီရှိဖို့လိုအပ်နေတယ်လို့မြင်တယ်ဥမာဒီရေလုံသားတို့ဒီမောသားတို့ခီးထွက်မဲ့သူတွေအတွက်ဆိုလို့ရှိရင်တော့ဘယ်လိုမျိုးပြရမလဲဆိုတဲ့အခြေအနေတွေကိုစိတ်ချအောင်ကျွတ်တင်ပြီးတော့လုပ်တင်နေလို့ကျွန်တော်ဟိုဟာအကြံပြုချက်နာပေါ့နော
်2020ပြည့်နှစ်ရွေးကောက်ပွဲမှာမိမိတို့ရဲ့မဲဆန္ဒနယ်တွေမှာရှိနေပေမဲ့မဲယုံကိုကိုယ်တိုင်မသွားပေးနိုင်သူတွေအတွက်မနေ့တောက်ကြတဲ့နိုဝင်ဘာ6ရက်နေ့ဒီကနေ့နိုဝင်ဘာလ9ရက်စနေနေ့တွေမှာကြိုတင်မဲဆန္ဒပေးနိုင်ကြပါတယ်။နောက်ပြီးတော့ကိုဗစ်အတွက်တရားခွဲကန့်သတ်နေထိုင်နေရတဲ့ quarantine ဝင်နေရတဲ့သူတွေအတွက်ကိုလည်းကြိုတင်ဆန္ဒမဲပေးခွင့်ရဖို့စီစဉ်ထားပါတယ်။ဒီလိုကြိုတင်ဆန္ဒမဲပေးတာတွေကိုလွှတ်တော်ကိုယ်စားလှယ်လောင်းနေရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဘက်ကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နဲ့ဆက်သွယ်ပြီးတော့မဲဆန္ဒရှင်ရဲ့လျှို့ဝှက်ဆန္ဒပြုခြင်းကိုမထိခိုက်စေဘဲနဲ့ကိုဗစ် -19 ကာကွယ်ရေးနည်းလမ်းတွေနဲ့အညီလိုက်ပါကြည့်ရှုနိုင်ကြောင်းကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမမ